တနင်္လာနေ့မြို့နယ်မှာရေကြီးနေလို့တချို့ရွာလုံးချို့နေပါဘေးလွရာစီရှောင်တိန်နေရတယ်လို့ဒေသခံတွေကပြောကြပါတယ်ရေဘေးတဲ့နဲ့ရွာခံတွေအတွက်စားနပ်ရိက္ခာနဲ့စေဝါပြတ်လတ်နေတယ်လို့လဲကူးကြီးနေသူတွေကဆိုပါတယ်ရေဘေးကျုံနေရတဲ့တနင်္လာနေ့မြို့နယ်ကကြေးရွာတွေအကြောင်းတရေပေးဖို့ချက်ကိုနန်းတော်ကပြောပြမှာပါ
တနင်္လာနေ့မြို့နယ်ကကြေးရွာတချို့မှာပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကလေးကရေရီတိတိတသားတက်လာပြီးတော့ဒီကနေ့အထိရေပြန်မကျသေးဘူးလို့ဒေသခံတွေစီကသိရပါတယ်ရေရုတ်တရက်တက်လာလို့ရေဘေးရှောင်ဖို့နေရာကြိုတင်ပြင်ဆင်ထားတာမရှိဘဲကျုံနဲ့ဘေးလွတ်ရာစီမားသာနေနေကြရတယ်လို့ပြောပါတယ
်ရေရလေရက်တည့်ရက်ဒီအရင်ကြီးတက်လာဆိုတော့အမတို့မဒီလိုမျိုးကြီးလောက်ထားတာတော့မရှိဘူးပေါ့ကွာအခုကစတော့လေဒီရေဘေးတနေတဲ့ဒီတူတွေစုပြီးမှဟိုဘေးလွတ်တဲ့နေရာမှာပဲအဲ့လိုမျိုးခေါ်စုပြီးမှနေနေရတာဒီနေ့တော့ပြရကြတော့မယ်ညီမတရက်ထက်တရက်လေအရင်တက်တက်လာတဲ့အကွဲတနေ့ကိုလေလက်မ50ခုတော့မတင်းတင်းလေးအဲ့လိုမျိုးတက်နေရဒီတနေ့ကကြတော့ရည်ကြီးတဲ့နေ့လေခါတိုင်းဆိုလို့ရှိရင်အမတို့ရွာထဲကိုရည်မရဘူးအမတို့ရောရည်ရောက်လို့ရှိတယ်တန်တဲ့နေရာတွေမှာနေလို့မရတော့ဘူးလေအခုကရွာထဲကိုရည်ဝင်တော့မှဆိုတော့တန်တဲ့ရွာတွေအလုံးမြစ်ကုန်တာအဲ့ရဆိုလို့ရှိရင်ဒီအမတို့ရောကမ်းမကြီးရှိတယ်ဒီကမ်းမကိုပဲရည်ရိုက်ပြီးမှပြန်ကျသွားတာကွယ်ဒီဒါဆိုတော့အမတို့ရည်ကြီးတယ်လို့ဒါမှပြောလို့မရဘူးရည်ကြီးတော့ရည်ကြီးတော့ရှိတယ်ပေါ့နော်ဒီလိုမျိုးအိမ်နေစုစုမြတ်အဖြစ်မဖြစ်ကြဘူးကွယ်ဒီတနေ့ကတော့အိမ်လုံးကျတော့မှစုစုမြတ်ကြတယ်ဆိုတော့
ရှေဘေးတင့်သူတွေအတွက်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်တချို့ချင်းနိုင်ရှိအိမ်တွေအောက်ထပ်မြုပ်သွားလို့အပေါ်ထပ်မှာနေနေကြတာရှိပေမဲ့ဒီကနေ့အထိရေတွေဆက်တိုက်တက်နေတာပါရွာသုံးရွာမှာလုံးဝရေဘေးတင့်သွားတဲ့အိမ်ခြေပေါင်းက900ဝန်းကျင်လောက်ရှိတယ်လို့ຫນွေဦးမြတ်တာစစ်ဘေးရှောင်ကုညီပန့်ပိုးရေးအဖွဲ့တာဝန်ခံမှငိမ့်ကပြောပါတယ
်အေယူဒီဖက်ကတော့အမတို့လာကန်လန်ထားတာရှိတယ်ဒီရေဘေးတင့်နေတဲ့ပြည်သူတွေသူတို့ကုညီချင်လို့တဲ့အဲ့ဒါသူတို့လာကန်လန်တော့ဆိုတော့လေကိုဖက်ကဟိုဘလောက်တိုက်တာဒီလိုပေးနိုင်တယ်ဆိုတော့အမျိုးတော်အမတို့ဒီမှာလိုက်ပြီးမှပေးဖိထားတဲ့အမျိုးတော်ရှိရပေါ့ကွယ်ဒါပေမဲ့မနေ့ကဖြစ်တာမှအိမ်ခြေပုံများလာတယ်အော်အမတို့မနေ့ကကိုယ်ဆင်းတဲ့အချိန်ကဟိုတနေ့ရနေပြီးမှကိုယ်ဆင်းလိုက်တာည9နာရီမှပြန်ရောက်တယ်ကွယ်ချုပ်သေးမြောက်သေးကိုလိုက်ဖြစ်ပြီးမှတွေ့ရတယ်လေလဲလဲမမတ်မိတော့ဘူးဆိုတော့လဲလဲမကြတဲ့
တနေ့နာရီမြည့်ရဆက်တိုက်တက်နေလို့စားတောက်ကုန်နဲ့ဆေးဝါးလည်းပြက်လာနေပါတယ်လက်နဲ့ကိုင်းပဋိပက္ခအကြမှာရှိခါတယ်ရခွင်ကန့်တက်ခံထားရတဲ့ဒေသခံတွေအတွက်အခုလိုရှားဒီဥတုပေးရှင်းဆိုင်နေရချိန်မှာပို့ပြီးတော့ခက်ခဲလာတယ်လို့ကုညီပေးနေသူတွေကပြောပါတယ်
အခုရေကြီးရေဆန်နေတဲ့အတွက်လေဟိုရွာဦးလောင်နေတဲ့ဒီအဲ့လိုမျိုးကုန်းစီပို့ဆောင်ရေးတွေလည်းအကောင်လုံးရက်တက်သွားတယ်။ရောက်ဆိုနေနေပေါပေါတွေပါလေဟိုရွာဒီရွာတွေအမော်တို့ထုတ်ရသွားလို့ရပြည်နေ။အခုကဟိုရွာတခြားရွာတွေပါမြုပ်နေကြတာဆိုတော့လေသွားလို့လာလို့မရတော့ဘူး။ဖြေးဝါတွေလည်းပြတ်တောက်တယ်၊ရိတ်ခါတွေလည်းဖြတ်တောက်တယ်။အရာစိတ်ကောင်းစီကကြတော့ဟိုစိတ်ကောင်းစီဖြတ်တောက်တယ်ဆိုရင်ဒါမှအမော်တို့မှနေနေပေါပေါတခြားရွာနေပြီးမှသွားဝယ်လို့ရပြည်နေ။အခုကလုံးလုံးမရတော့တဲ့အချိန်လေးလို့ဖြစ်နေရပေါ့
ကား
တွေလည်းတော်လို့မရတော့ဘူးလေလက်အချိန်မပြေတော့လေ
တင်းနှင်းဓာရီမြည်ရဟာအန်ရဲရင်မတ်ထက်ကျော်လွန်ပြီးတော့ဆက်တိုက်တက်နေတယ်လို့လည်းပြောပါတယ်တင်းနှင်းဓာရီတိုင်းမှာချွလိုက်လာ30ရင်းနှစ်အထိနေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့မိုးစလကခံမှန်းထားပါတယ်အခုချွလိုက်လာတဲ့မှာအေယာဝရီမြစ်စစ်တောင်းမြစ်ရွှေချင်းမြစ်ပဲခူးမြစ်နဲ့တန်လွင်မြစ်အပါအဝင်ငဝုံနဲ့ဘီလင်းမြစ်တွေလည်းတချို့မြို့တွေမှာစိုးရင်ရမထက်ကျော်လွန်နေပြီးရေဘေးတင့်နေသူတွေရှိတယ်လို့ဒေသတွင်ကူညီပေးနေသူတွေနဲ့မီဒီယာတွေမှာဖော်ပြထားကြပါတယ်